ICJ နိုင်ငံတကာကြားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်လူမျိုးတွုံးတပ်ဖြတ်မှုဒါစီရေးစာချုပ်ချိုးဖောက်မှုဆွဲဆိုထားတဲ့အမှုကိုခုခံခြေပဖို့ဥပဒေအကျိုးဆောင်အဖြစ်လန်ဒန်မစ်ဒယ်ဆက်စ်တက်ကသို့နိုင်ငံတကာဥပဒေပါမောက်ခဝီလျံရှေဗက်စ်ကိုမြန်မာအစိုးရကငှားရမ်းလိုက်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရှစ်နေရှေဗက်စ်ကို VOE ကဟုတ်မဟုတ်ဓာတ်ရိုက်ဆက်သွယ်မေးမြန်းတဲ့အခါမှာသူကညှင်းဆိုခြင်းမရှိဘဲသူ့အနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်အလက်အသေးစိတ်ကိုမပေးနိုင်သေးကြောင်းနဲ့သူတို့ဘက်ကအစင်းသင့်ဖြစ်ပြီးဆိုရနဲ့ VOA ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးလ်ကနေတုံ့ပြန်ဖြစ်ဆိုပါတယ်။လူမျိုးတွုံးတပ်ဖြတ်မှုနဲ့ပတ်သက်ရင်ဥပဒေရေးရမှာအကျွမ်းကျင်ဆုံးပညာရှင်တဦးအဖြစ်ဝီလျံရှေဗက်စ်ကိုနိုင်ငံတကာကအသိအမှတ်ပြုထားတာဖြစ်ပြီးလူမျိုးတွုံးတပ်ဖြတ်မှုပါဝင်နိုင်ငံတကာဥပဒေချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဥပဒေနဲ့အညီခုခံခြေပနိုင်သူဖြစ်တယ်လို့လည်းသတ်မှတ်ခရသူဖြစ်ပါတယ်။ကနေဒါနိုင်ငံသားနိုင်ငံတကာဥပဒေပညာရှင်ဝီလျံရှေဗက်စ်ဟာမွန်ထရီယယ်တက္ကသိုလ်ကနေမဟာဥပဒေဘွဲ့ကိုရရှိခဲ့တာဖြစ်ပြီးနိုင်ငံတကာတက္ကသိုလ်အများအပြားရဲ့ဥပဒေဘာသာရပ်ဆိုင်ရာဂုဏ်ထူးဆောင်ဒေါက်တာဘွဲ့တွေကိုရရှိထားသူပါ။နယ်သာလန်နိုင်ငံဒီဟိတ်အခြေစိုက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးတွားရောက်ရင်ဆိုင်ဖို့အတွက်ပြည်ထောင်စုရှစ်နေချုပ်ရုံးကဦးဆောင်ပြီးစစ်ဥပဒေချုပ်ရုံးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ပါဝင်တဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာလ26ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။ ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိဂမ်ဘီယာနဲ့မြန်မာနှစ်ဖက်အပြန်အလှန်ရှောက်လှဲချက်တွေကိုအများပြည်သူရှေ့မှောက်ကြားနာဆက်ဆဲမှာဖြစ်တယ်လို့ဂမ်ဘီယာနိုင်ငံဘက်ကအမေရိကန်ဥပဒေအကျိုးဆောင်ဖြစ်တဲ့ဖိုးလီဟော့ကလိုက်ပါဆောင်ရွက်မှာဖြစ်ပါတယ်။